ထိုင်းနိုင်ငံမှာရက်ပေါင်း132ကျောင်းရင်ခဲ့ပြီဖြစ်တဲ့စစ်အုပ်ချုပ်ရေးကာလအတွင်းလူခွင့်ရေးဖောက်ပြက်မှုတွေတော်တော်များများဖြစ်ပွားခဲ့တယ်လို့လူခွင့်ရေးအဖွဲ့ကြီးဖြစ်တဲ့နိုင်ငံတကာလွှင့်ရင်းချမ်းသာခွင့်အဖွဲ့ကပြောဆိုလိုက်ပါတယ်။နောက်ထပ်အဖွဲ့အစည်းတစ်ခုဖြစ်တဲ့လူခွင့်ရေးထိုင်းရှိနေမြအဖွဲ့ကလည်းမေလ23ရက်နေ့စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်ပိ နက်မှအခြေစိုက်တဲ့ AI အဖွဲ့ကြီးကကြာသပတေးနေ့နေစွဲနဲ့ထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာအခုလိုတောင်းဆိုလိုက်တာဖြစ်ပါတယ်စစ်တပ်ရဲ့လုပ်ရက်ဟာလူခွင့်ရေးအခြေခံစံနှုန်းတွေကိုချိုးဖောက်တာဖြစ်တယ်လို့ပြောပါတယ်လူငင်းချမ်းသာခွင့်အဖွဲ့ကြီးကဒီထုတ်ပြန်ချက်ကို CNPO လို့ခေါ်တဲ့စစ်အုပ်ချုပ်ရေးကောင်စီကိုပြီးခဲ့တဲ့သတင်းပတ်ထက်ကကြိုးပြီးတော့ပို့ထားခဲ့တယ်လို့ပြောပါတယ် CNPO ကို VOA ကဆက်သွယ်တဲ့အခါမှာတော့ပြောရေးဆိုခွင့်ရှိသူကအဲ့ဒီကြေညာချက်ကိုမတွေ့ရသေးတဲ့အတွက်မှတ်ချက်မပေးနိုင်ဘူးလို့ညင်းဆိုထားပါတယ်